မြန်မာနိုင်ငံမှာကိုဗစ်ရောဂါကြောင့်ထိခိုက်ဆုံးရှုံးမှုတွေကြုံနေရတဲ့အထက်ကသတင်းမီဒီယာနဲ့အမှုပညာလုပ်ငန်းတွေကိုအရေးပေါ်ငွေထုတ်ချေးဖို့အစိုးရကစီစဉ်နေတဲ့အကြောင်းပြောပြပေးခြင်းပါတယ်။ကျမမိခါပါ။ကတ်ရောဂါကြောင့်အလုတ်ကိုင်းနဲ့စာဝင့်နေတဲ့အခက်ခဲကြုံနေသူတွေကိုအစိုးရကအကူအညီပေးနေရမှာဒီတစ်ခါမှာတော့မီဒီယာနဲ့အမှုပညာအတိုင်းဝိုင်းကိုပါထည့်သွင်းဖို့အစိုးရတာဝန်ရှိသူတွေဘက်ကစီစဉ်နေကြတာပါ။ထိခိုက်ဆုံးရှုံးမှုတွေကြုံနေရတဲ့မီဒီယာအတိုင်းဝိုင်းတာမကရုပ်ရှင်ဂီတသဘင်စတဲ့အမှုပညာအတိုင်းဝိုင်းကိုပါအကူအညီပေးသွားဖို့စီစဉ်နေပြီးတက်မှတ်ချက်အသေးစိတ်ကိုလည်းထုတ်ပြန်ဖို့ပြင်ဆင်နေတယ်လို့ရန်ကုန်တိုင်းအစိုးရစီမံဘဏ္ဍာရေးဝန်ကြီးဦးရဲမင်းဦးက VOA ကိုပြောပါတယ
်။မီဒီယာကတော့ကျွန်တော်တို့မီဒီယာတွေဒီအချမ်းချင်းလိုင်စင်ရှိမယ်လို့ကျွန်တော်တို့မျှော်လင့်ပုံမီပတ်ပုံတင်ဟုတ်ပြီနော်။ဒါမှမဟုတ်မီဒီယာလိုင်စင်တစ်ခုခုတို့ရှိနိုင်တယ်။ဒါဆိုရင်တို့ကအဲ့ဒီပုံစံနဲ့ချိန်ဖြစ်နိုင်တယ်။အမကန်ပါမချိန်မယ်ဆိုရင်ပိုခက်ခဲကုန်လိမ့်မယ်။အဲ့တော့အမကန်မဲ့ချိဖို့ကျတော့ကျွန်တော်မှနောက်ထပ် document လိုသွားတာပေါ့နော်အဲ့ documentation ကိုအခုကျွန်တော်ဘန်နေကြားထဲမှာလည်းညှိနေပါတယ်အချမ်းမြင့်ဘန်နေပုံပြဘန်နေဆွေးနွေးပြီးကျွန်တော်ဆွေးနွေးချက်ကိုကျွန်တော်ကခုနကကော်မတီကိုကုစားရေးကော်မတီကိုကျွန်တော်တင်ပြမယ်ဘလို့ပုံချိမယ်ဆိုတာကိုတော်တော်လုပ်နေရတယ်ဒီဘက်မှာကျတော့ကျွန်တော်တို့အကုန်လုံးကိုချိမှာဒါပေမဲ့ license တော့ရှိရမှာမဟုတ်ပါဘူး Facebook page တွေဖွင့်ပြီးကျွန်တော် media ပါလို့ပြောရင်တော့မရဘူးပေါ့ပြန်တိုင်းမှာပြန်မပုံတင်တာဖြစ်ရမယ်နောက်တစ်ခါသူကတကယ်ကိုလုပ်ငန်းလည်ပတ်နေတဲ့လုပ်ငန်းဖြစ်ရမယ်ပေါ့ကျွန်တော်တို့ပထမဦးစားပေးချိရမှာပေါ့အဲ့လိုမဟုတ်ဘူးတချို့ကဥပမာနာမည်ကြီးရဲ့ online မှာနာမည်ကြီးတယ်လုပ်နေတာတယောက်တည်းကမနှစ်ယောက်တည်းလုပ်နေမီဒီယာလည်းဖြစ်ကောင်းဖြစ်နိုင်တယ်ဒါပေမဲ့ကျွန်တော်တို့ကအဲ့လိုတယောက်နှစ်ယောက်ကိုကြည့်လိုက်ရင်တန်တဲ့တယောက်ချင်းပြေးရှိကောက်ထောင်တဲ့လူတွေကိုဘယ်လိုစဉ်းစားမလဲဆိုမျိုးဖြစ်သွားတယ်ဆိုတော့အများနဲ့စဉ်းစားတော့စီကန်ဆွဲတဲ့အချိန်မှာတော့သူ ਈ ထားရတာပေါ့စီကန်အများနဲ့ကိုက်ညီနိုင်တဲ့စီကန်ကိုကျွန်တော်တို့ကလုပ်ရတာပေါ့
ဝေထုတ်ချေးဖို့အပါဝင်ကတ်ယောဂါကာလအရေးပေါ်အကူအညီပေးရေးအစီအစဉ်အတွက်သတ်မှတ်ချက်အသေးစိတ်ကိုတော့အစောဆုံးရှေ့သတင်းဘက်လောက်မှာထုတ်ပြန်နိုင်ဖို့မျှော်လင့်ထားကြောင်းလည်းဦးရဲမင်းဦးကပြောပါတယ်အစီအစဉ်အစ်မှာတော့သတင်းမီဒီယာနဲ့အမှုပညာအတိုင်းဝိုင်းအပြင်စီးပွားရေးလုပ်ငန်းတွေအတွက်ချိတ်ငွေထုတ်ပေးတာမှပြင်ဆင်ပြောင်းလဲမဲ့စီကံချက်တွေကိုလည်းပါဝင်မယ်လို့သူကပြောပါတယ
်ဒီရုပ်ရှင်ခီတာအပြင်နောက်မီဒီယာပေါ့အဲ့ဒါတွေဝေချီဖို့ကိစ္စကျွန်တော်စီစဉ်နေပါတယ်အခက်တီးရတော့တောင်မတူကြဘူးဗျာဥပမာရုပ်ရှင်နဲ့မီဒီယာဆိုရင်တော်တော်ကုမ္ပဏီတွေဆိုရင်လိုင်စင်ရှိတယ်လိုင်စင်ရှိတဲ့လုပ်ငန်းလိုင်စင်တရားဟိုအပြက်တရားပြဆိုကျွန်တော်တို့တောင်းလိုက်လို့ရတယ်။တပင်းလိုဟာမျိုးဂီတလိုဟာမျိုးမှာကျွန်တော်တို့ခက်တယ်။အဲ့လိုဟာမျိုးကြီးချင်ကျွန်တော်နောက်ထပ်ပုံစံသစ်တစ်မျိုးနဲ့ချီးနိုင်မှုဆိုကန်စီချင်းစကန်နေတဲ့ဒီ debt free ဘီမှာဖြစ်တဲ့အခြေအနေနဲ့ချီးကျင်တဲ့ sector နဲ့အဆင့်တရားကျွန်တော်တို့ညှိနေတယ်။ဟိုစတူဒီယိုတမားကသူ့မှာလိုင်စင်ရှိတယ်။ဒါပေမဲ့အစိုးရနဲ့ပြီးတဲ့လူမှာလိုင်စင်မရှိဘူး။အဲ့ဒါဒီကိုတဦးချင်းတယောက်ချင်းကိုဘယ်လိုလုပ်မလဲ။ဒါမှမဟုတ်သူတို့ရဲ့အပင်းဖွဲ့အစည်းအရုံးတွေကကျွန်တော်တို့ဘယ်လိုကူးပေါင်းပါဝင်မလဲ။အဲ့ဒါဒီကိုကျွန်တော်ညှိနေတယ်ဗျ။လက်ရှိ COVID ရဲ့ပုံစံကပြောင်းသွားတယ်ပို့ပြီးတော့ကြီးသွားတယ်ပို့ပြီးတော့များလာတယ်ပို့ပြီးကြီးတယ်ပို့ပြီးများတယ်ဆိုရင်တက်ရောက်မှုလည်းများနိုင်တယ်ပေါ့အဲ့ဒါဆောင်ရွက်တဲ့ပုံစံကိုပုံစံအစ်ပြန်လဲဆောင်ရွက်ဖို့ဆိုပြီးကျွန်တော်ဆွေးနွေးတင်ပြထားတာရှိပါတယ
်ကိုဗစ်ကြောင့်စီးပွားရေးအပေါ်ထိခိုက်မှုတွေတက်တာရရစီရန်ပုံငွေအနေနဲ့အစိုးရကကနဦးကျပ်ငွေဘီလီယံ100ကျော်ရထားပြီးအခုနောက်ပိုင်းဘီလီယံ100ထပ်ဖြည့်စည်းထားပါတယ်အရေးပေါ်ရန်ပုံငွေကိုတော့အတူနှုန်း100ကျိုင်းနှုန်းနဲ့ချင်းငွေတက်တန်းတစ်နှစ်သတ်မှတ်ထုတ်ကြတာအခြေခံလူတန်းစားတွေကိုစားနပ်ရိက္ခာနဲ့ငွေကြေးကူညီပေးတာတွေအပါအဝင်အထောက်ကူပြုရေးအစီအစဉ်တွေမှာသုံးစွဲနေတာပါအခုအစီအစဉ်မှာတော့သတင်းမီဒီယာလုပ်ငန်းတွေကငွေထုတ်ချေးမဲ့အစီအစဉ်ပါဝင်လာတာကြောင့်ကြိုးစိုးသူတွေရှိပေမဲ့တင်းကျပ်တဲ့သတ်မှတ်ချက်တွေမဖြစ်စေချင်ဘူးလို့မန္တလေးအခြေစိုက် Voice of မြန်မာသတင်းမီဒီယာတည်ထောင်သူဦးနေလင်းကပြောပါတယ
်ဒီလိုမျိုးအစိုးရကချီးမယ်ဆိုတာဝင်ပါစရာပါဗျဒါပေမဲ့ကျွန်တော်တို့မီဒီယာတွေကအချိန်ကြီးကပြန်ဆက်နိုင်မယ့်အနေထားတော့ကျွန်တော်တို့တော်တော်ခဲရင်းနေမယ်အဲ့တော့ဒီဟာကကျွန်တော်တို့ညှိရှိဘယ်လောက်ချိမလဲဆိုတဲ့အမျိုးပေါ်မှာမူတည်ပြီးပါမှကျွန်တော်တို့ကသုံးချက်ရမှာပေါ့ဗျာဥပမာတစ်နှစ်လောက်ကနေကတော့ကျွန်တော်တို့ပြန်ဆက်နိုင်မှုရမလွယ်ဘူးထဲတဲ့လောက်ညှို့နေတဲ့အချိန်ကြီးဖြစ်တဲ့အတွက်ဆွေးရနေတဲ့တိုးမဲ့ချိပြီးတော့ကျွန်တော်တို့ဒီနှစ်ဆိုတဲ့အတိုင်းတောင်မျိုးဖြစ်မယ်ဆိုရင်တော့ကျွန်တော်တို့အတွက်ပို့ပြီးတော့အသက်ရှင်ချောင်းမယ်လို့ညွှန်လင့်ပါတယ
်ပထမအကြိမ်ချင်းဝေအစီအစဉ်မှာလုပ်ငန်းပေါင်း 4,300 ကျော်လျှောက်ထားခဲ့ပေမဲ့သတ်မှတ်ချက်နဲ့ကန့်ညီတဲ့လုပ်ငန်းပေါင်း 3,400 ကိုတောင်ချင်းဝေကျပ်1.1 ဘီလီယံကျော်ကို9ကြိမ်ခွဲထုတ်ချေးခဲ့ကြောင်းလည်းမြန်မာနိုင်ငံရင်းနှီးမြှုပ်နှံမှုနဲ့နိုင်ငံသားစီးပွားဆက်သွယ်ရေးဝန်ကြီးဌာနကထုတ်ပြန်ထားပါတယ်ရှင်ကျွန်မမိခါပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်